COVID-19 ရောဂါကာကွယ်ထိန်းချုပ်ကုသရေးနဲ့ပတ်သက်ပြီးကချင်ပြည်နယ်အစိုးရအဖွဲ့နဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO တို့အတူပူးပေါင်းဆောင်ရွက်ဖို့သဘောတူခဲ့တဲ့သတင်းကိုတင်ပြပါမယ်။ကျွန်တော်မိုးစောပါ။ COVID-19 ရောဂါတိုက်ဖျက်ရေးအတွက်ကချင်ပြည်နယ်အစိုးရအဖွဲ့ကလူမှုရေးဝန်ကြီးဦးနေဝင်ဦးဆောင်တဲ့အဖွဲ့နဲ့ KIO ဘက်ကဦးစွန်လော့ဂမ်တို့ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာဝိုင်းမော်မြို့နယ်နမ်ဆန်ရံအနီးကမိုင်းဆက်ပါပါဒီကနေ့မနက်9နာရီခွဲကနေညနေ2နာရီထိတွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဒီဆွေးနွေးပွဲမှာအဓိကဆွေးနွေးတဲ့အချက်တွေကိုကချင်ပြည်နယ်အစိုးရအဖွဲ့လူမှုရေးဝန်ကြီးဦးနေဝင်းကအခုလိုပြောပါတယ်
။အဓိကရရှိတဲ့သဘောတူညီချက်ကတော့အဲ့ဒီမှာဆိုတော့ရောဂါရှိရလို့ပို့တွဲလို့ရှိလို့ရှိရင်ဒီဘက်မှာလာစင်နေစင်နေနဲ့အခုကုသမှုကိစ္စလေဒီလိုအဲ့ဒါတွေပူပေါင်းဆောင်ရွက်ဖို့ပေါ့နော်။ပြီးမှတစ်ဖက်မှာလည်းပဲကျွန်တော်တို့အဲကျမရဲ့ဆောက်ရှောက်မှုတွေကိုကျွန်တော်တို့လည်းအစိုးရဖွဲ့တွေတို့နဲ့ဘယ်လိုပူးပေါင်းမှုတွေမှာဆောင်ရွက်မလဲဆိုတော့ကျွန်တော်တို့တွေ့ဆုံဆွေးနွေးကြရင်ဖြစ်ပါလိမ့်မယ်
။အစိုးရဘက်ကမြန်မာနိုင်ငံအတွင်းကပြည်သူတွေကို COVID-19 ရောဂါနဲ့ပတ်သက်လို့တဦးတယောက်မှကြံရှိမနေစေရေးဆိုတဲ့မူဝါဒကိုအဓိကထားဆောင်ရွက်နေတာဖြစ်တယ်လို့လည်းပြောပါတယ်။ဒီသတင်းနဲ့ပတ်သက်လို့ KIO ဘက်ကစစ်တွေခဲ့ပေမဲ့တာဝန်ရှိသူတွေပြန်မြောက်သေးတာကြောင့်မင်းမြန်းနိုင်တာမရှိခဲ့ပါဘူး။ဒီကနေ့အစည်းအဝေးကိုပါဝင်တက်ရောက်ခဲ့တဲ့မြကြီးနားအခြေစိုက် CCRC ခေါ် COVID-19 Concern and Response Committee ကအဖွဲ့ဝင်တူဖြစ်တဲ့ဦးအကူခင်က KIO ဘက်ကအမြင်သဘောထားနဲ့ပတ်သက်ပြီးအခုလိုပြောပါတယ်
။သူတို့ကတော့ကောင်းတဲ့သဘောတွေကိုပြောပါမယ်။ဒီကတော့ဒီလိုဒီ COVID-19 ဒီလိုကရောဂါလိုမျိုးမှာတော့မပူပေါင်းနိုင်ရင်တော့တခြားကိစ္စတွေမှာဘယ်လိုမှပူပေါင်းဖို့ဒီမှာဘူးဆိုတဲ့သဘောမျိုးပေါ့နော်။ဆိုတော့ဒီလိုဟာမျိုးတော့ပူပေါင်းတင်ပါလေ။ပူပေါင်းပြီးရှေ့ရေးတော့လေ။ရှေ့မှာလည်းတခြားကိစ္စအရေးရတယ်မှာလည်းပူပေါင်းသွားနိုင်ပူကောင်းတယ်ဆိုတဲ့အမြင်သဘောထားမျိုးတော့သူတို့ဘက်ကပြောပါတယ်
။ဒီနေ့ဆွေးနွေးလို့ရရှိတဲ့အချက်တွေကိုတော့ဒေါက်တာတင်မျိုးဝင်းဦးဆောင်တဲ့ COVID-19 ရောဂါကာကွယ်ထိန်းချုပ်ကုသရေးနဲ့ပတ်သက်ပြီးကျန်းမာရေးလက်နက်ကိုင်အဖွဲ့တွေနဲ့ညှိနှိုင်းပူပေါင်းရေးကော်မတီကိုတင်ပြသွားမှာဖြစ်ပါတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ညှိနှိုင်းပူးပေါင်းရေးကော်မတီဟာ AB 28ရက်နေ့မှာစတင်ဖွဲ့စည်းခဲ့ပြီး28ရက်နေ့မှာ COVID-19 ရောဂါတိုက်ဖျက်ရေးအတွက်ပူးပေါင်းဆောင်ရွက်ဖို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့18ဖွဲ့ထံကိုအကြောင်းကြားစာပေးပို့ခဲ့ပါတယ်။လောလောဆယ်မှာတော့ဒီကော်မတီဟာ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့10ဖွဲ့နဲ့ဆွေးနွေးထားတယ်လို့ကရင်မျိုးသားစည်းရုံး KNU မွန်ပြည်သက်ပါတီတို့နဲ့လည်းတဖွဲ့ချင်းစီနဲ့အွန်လိုင်းကနေတဆင့်ဆွေးနွေးထားပြီးဖြစ်ပါတယ်။ကျွန်တော်မိုးစောပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။